မြန်မာနိုင်ငံမြို့သားလူခွင့်ရေးကော်မရှင်တရက်လုံးကိုသမ္မတကအသိပြင်ဆင်ဖွဲ့စည်းလိုက်ပါတယ်။စန်ဝါရီလ16ရက်နေ့နေ့စွဲနဲ့သမ္မတဝင်းမြင့်လက်မှတ်ရေးထိုးထုတ်ပြန်တဲ့အမိန့်ထဲမှာအဖွဲ့ဝင်12ဦးစီးကိုဖော်ပြထားပါတယ်။ကော်မရှင်တရက်ဥက္ကဋ္ဌအဖြစ်အာဆီယံအစိုးရချင်းချင်းလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးလာမြင့်ကိုတာဝန်ပေးထားပြီးသာသန wen go ude ma shi uha soya yadan houndwe ji phit pi yan gong tak kato upade pinya thana pa mauk kha thana mu dr myin tu myai de u be let shi ta wen than saung se pauko phit par de ayin commission de ga bdu ma pyan pi ma pa ba bu lu khwin ye commission go pyin sin phwe si bo lu khwin ye lout sha tu re ga taung so tha cha pi lu khwin ye lout saung pu de nauk khan tamain chang shi tu ayet phe lu mho phwe si dwe ga လူပုဂ္ဂိုလ်တွေကိုပါကော်မရှင်ထဲမှာထည့်သွင်းဖွဲ့စည်းဖို့အကြံပြုထားတာပါဒါပေမဲ့အခုကြေညာလိုက်တဲ့ကော်မရှင်သစ်ရဲ့အဖွဲ့ဝင်တွေထဲမှာဒီလိုအရက်ဖက်လူမှုအဖွဲ့အစည်းတွေကဘယ်သူမှပါဝင်မလာတဲ့အပေါ်အမိန့်ထွက်ပြီးပြီးချင်းမှာပဲဝေဖန်ပြောဆိုကြပါတယ်အရင်ကော်မရှင်ဟာလည်းမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်လာအောင်ထိထိရောက်ရောက်လှုံ့ဆော်နိုင်စွာမရှိဘူးဆိုတဲ့ဝေဖန်ချက်တွေနဲ့ရင်ဆိုင်ခဲ့ရပါတယ်ဒီတော့တွင်မှာပဲမြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးပမောက္ခယန်ဟီလီဟာဒီသတင်းပတ်ကစပြီးဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတွေကိုတွားရောက်ပြီးမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမယ်လို့ကုလသမဂ္ဂကအင်ကာနီမှသတင်းထုတ်ပါတယ်ဇန်နဝါရီလ15ရက်နေ့ကနေ23ရက်နေ့ထိကြာမြင့်မဲ့သတင်းတစ်ပတ်ကြာအခုခီးစဉ်ဟာပမောက္ခယန်ဟီလီရဲ့တာဝန်တက်တမ်းမကုံဆုံးခင်နောက်ဆုံးအကြိမ်ဖြစ်တယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်မြန်မာအစိုးရကပမောက္ခယန်ဟီလီကိုမြန်မာနိုင်ငံထဲဝင်ခွင့်မပေးတဲ့အတွက်အခုလိုအင်းကြီးချင်းနိုင်ငံတွေကိုသွားပြီးအချက်အလက်စုဆောင်းတာတက်ဆိုင်သူတွေနဲ့တွေ့ဆုံတာတွေလုပ်မှာဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်